ဗင်နီဇွဲလားနိုင်ငံကသူ့ကိုယ်သူဂျာပြသမ္မတဖြစ်ကြီးညာထားတဲ့တိုက်ခိုက်ခေါင်းဆောင်ဟွန်ကွိုင်ဒိုကသူ့ရဲ့ကိုယ်ရေးအရှိဟာထော်လိုင်းရီရဲ့ဖမ်းဆီးတာကိုခံခဲ့ရတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့ကိုယ်ရေးအရှိရောဘတ်တိုမာရီရိုရဲ့အိမ်ကိုထော်လိုင်းရီကတညလုံးစီးနှင်ဝင်ရောက်ခဲ့ပြီးတော့သူ့ကိုအချုပ်ထဲထည့်ခဲ့တယ်။လွှတ်တော်အမတ်ဆာဂျီယိုဗာဂေရာရဲ့အိမ်ကိုလည်းဝင်ပြီးတော့ရှာဖွေခဲ့ကြတယ်ဆိုပေမဲ့သူ့ကိုတော့ဖမ်းဆီးမသွားဘူးလို့ဆိုပါတယ်။အခုလိုဖမ်းဆီးမှုကိုအပြစ်တင်ရှုတ်ချကြောင်းနဲ့ချက်ချင်းပြန်လွတ်ပေးဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတောင်းဆိုလိုက်ပါတယ်။ဒီဖမ်းဆီးမှုမှာပါဝင်တဲ့သူတွေကိုလည်းအရေးယူနိုင်ဖို့လှုံ့ဆော်မယ်လို့ဝန်ကြီးပွန်ပီယိုကဆိုပါတယ်။ဗင်နီဇွဲလားပြည်ထောင်စုဝန်ကြီးကတော့ဒီဟွန်ကွိုင်ဒိုရဲ့ကိုယ်ရေးရာရှိရဲ့အိမ်မှာလက်နက်တွေအများအများတွေ့ရှိရပြီးဒီလူဟာထိတ်တန့်နိုင်ငံရေးကောင်းဆောင်တွေကိုတိုက်ခိုက်ဖို့စီစဉ်တဲ့အကြမ်းဖက်လုပ်ရက်နဲ့ဆက်နွယ်တဲ့စိတ်ပိုင်းတစ်ခုပဲလို့ဆိုပါတယ်။တိုက်ခိုက်ကောင်းဆောင်ဟွန်ကွိုင်ဒိုကိုမဖမ်းဖို့အမေရိကန်ဘက်ကမကြခဏသတိပေးနေတာပါ။ဗင်နီဇွဲလားမှာလက်ရှိအနာယူထားတဲ့သမ္မတနီကိုလတ်စ်မာဒူရိုကရောတိုက်ခိုက်ကောင်းဆောင်ဟွန်ကွိုင်ဒိုကပါနိုင်ငံရေးကောင်းဆောင်လို့ပြောနေကြပါတယ်။သမ္မတမာဒူရိုအနေနဲ့နောက်ထပ်အမားကြီးတစ်ခုကိုကျူးလွန်လိုက်တာပဲလို့အမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးကြံပေးရာရှိဒီဂျွန်ဘော်တန်ကပြောပါတယ်မာဒူရာရိုကလည်းဆင်းပေးဖို့လိုအပ်တဲ့လမ်းကြောင်းမှန်တမ်းကိုစဉ်းစားထားပြီးတော့လိုအပ်ရင်စစ်ရေးရပါလို့ဆောင်မှုအကြံပြုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းတုံ့ပြန်ပါတယ်